Welcome to the Voice of America in Burmese.
အညာကျမ်းမာသောတာရှင်များရှင် VOA American တန်ရေ2022ခုနှစ်စက်တင်ဘာ5ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဖိုင်းဒိုမီတာ37 32 51နဲ့ဖိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကလည်းအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မများတင်အောင်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံအတွင်းကဆီယနာဒိမ့်မှုစတင်ခြင်းဆန္ဒပြပွဲတွေနဲ့ပြစ်ခတ်မှုနောက်ဆုံးအခြေအနေတွေမြန်မာနိုင်ငံမှာလေးလအပြည့်ရပေးဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကတောင်းဆိုလိုက်တာမြန်မာတပ်ပုံသတင်းတောက်တူနိုင်ငံတကာကတပ်ပုံစုချင်းချင်းခံရတာစာရတဲ့အပါအဝင်နိုင်ငံတကာသတင်းတွေကိုကော်မတီနဲ့တူတင်ပြပေးတော့မှာနော
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူစာလီဘန်တွေလက်အောက်အာဖဂန်စစ်တပ်အတွင်းအမျိုးသမီးစစ်သည်တွေရဲ့ဘေးကင်းလုံခြုံရေးနဲ့အနာဂတ်ဘယ်လိုရှိမလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့သောရရှင်နေနားဆင်ရမယ်ဒီကနေ့ညပိုင်းဆက်သွယ်မေးမြန်းကြမှာတော့
လေလေစိတ်မှာညီမကိုဘလို့ရိဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိပ်စက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားရပဲဖြစ်ဖြစ်တောင်းမှုန်တခြားနိုင်ငံမှာတွားခိုးလုံနေတာပဲ
Netherlands နိုင်ငံမှာရောက်ရှိခိုးလုံခွင့်တောင်းခံထားသူတရုတ်နိုင်ငံကွန်ဂျူစေးတက္ကသိုလ်ကျောင်းဆင်ဒေါက်တာအီနီတာမောင်နဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လင်းပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းထုတ်ချက်မြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုအောင်မြတ်သူတို့ကကြိုပြပေးပါရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကဆန္ဒပြပွဲတွေဇက်တိုက်စိုးစိုးလို့ပြုလုပ်လေးရှိတဲ့မြို့နယ်တချို့မှာစက်တင်ဘာ5ရက်နေ့ဒီကနေ့မှာလည်းအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ပြုလုပ်ခဲ့ကြပြီးပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပောက်ကွဲမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီကနေ့မန္တလေးမြို့မှာတန်ခါတမကဆရာတော်တွေကဥဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲမန္တလေးအင်ဂျင်နီယာတပိတ်စစ်ကြောင်းမန္တလေးတပိတ်အင်အားစုတွေကလည်းဆရာနာရှင်စန့်ကျင်ရေးခြေတဲဆန္ဒပြပွဲတွေမြို့တစ်မြို့လုံးကိုပတ်လည်ပြုလုပ်ခဲ့ကြပါတယ်ဒါအပြင်အမရပူရမြို့ကန်လူငယ်တွေကလည်းဆရာနာရှင်မုတ်ချကြဆုံးရမည်စစ်အမိန့်ကိုစန့်ကျင်ကြလို့ရေးထားတဲ့လုံဆော်စာတွေဖြန့်ဝေကျဲချခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းရွှေဘုံမြို့မှာလည်းဆရာနာရှင်ပြုတ်ကျရင်းနဲ့တာမကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းဒီကနေ့မနေ့လမ်းမဘူတွေထွက်ပြီးတော့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေပုံမှန်ပြုလုပ်လေးရှိတဲ့ကလေးမြို့မှာလည်းလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲဒီကနေ့ဆန္ဒပြခဲ့ကြတယ်လို့စလင်းကြီးရင်းမပင်လက်ဘရောင်းတောင်နဲ့တဝယ်မြို့တွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေတစ်ဖက်မှာဆက်ရှိနေတယ်လို့ပဲစစ်ကောင်စီရဲ့အုပ်ချုပ်ရေးအဖွဲ့ရုံနဲ့အပါအဝင်စစ်ကောင်စီအတွက်သတင်းပေးလို့ဆွဆွဲခံရသူတွေအပေါ်တိုက်ခိုက်မှုတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်။မန္တလေးတိုင်းအမရပူရမြို့နယ်အတွင်းမှာရှိတဲ့ဥပိန္ဒရာကမ်ပတ်လမ်းမှာဒီကနေ့မိုးမတည့်ခင်အချိန်လောက်ကစစ်ကောင်စီရင်ဘုံခွဲတိုက်ခိုက်ခံရတဲ့အတွက်အ ਨੇ ဆုံးစစ်ကောင်စီတပ်ဖွဲ့ဝင်2ဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ချင်းပြည်နယ်ဟာခါမြို့မှာရှိတဲ့အစိုးရအဖွဲ့ရုံအပါအဝင်နေရာ3နေရာမှာမနေ့စက်တင်ဘာလ4ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့အတွက်အ ਨੇ ဆုံးစစ်ကောင်စီအဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပဲခူးမြို့ကြောက်တွင်းကုန်းရပ်ကွက်ကစစ်ကောင်စီသတင်းပေးလို့တန်တရားရှိခံရသူယာအီမူတူမနေ့စက်တင်ဘာလ4ရက်နေ့ည9နာရီပတ်ဝန်းကျင်လောက်ကပြစ်ဒဏ်ခံခဲ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရေဦးမြို့နယ်ဖန်းကားစင်ကျေးရွာကအသက်27နှစ်အရွယ်လူငယ်တဦးကိုစစ်ကောင်စီကပြစ်ခတ်တပ်ဖြတ်လိုက်ကြောင်းဒေသခံတွေကပြောကြလိုက်ပြီးသူနဲ့အတူပါသွားတဲ့နောက်ထပ်3ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်ခင်ဗျာ။
လူသားချင်းစာနာမှုအကူအညီတွေကိုစက်တင်ဘာလလေထဲမှာထောက်ပံ့နိုင်မှုအတွက်အဖွဲ့အားလုံး၄လအပြည့်ကတ်ရက်ဆွဲကြဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံထူးထံအရီဝန်ယူဆက်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကအွန်လိုင်းကတဆင့်ပြုလုပ်တဲ့ဂျိုဂျိုသတင်းဌာနနဲ့တရားတွေ့ဆုံမေးမြန်းခန်းတစ်ခုမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကသူနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံသားရေးဝန်ကြီးဦးဝနာမောင်လင်းနဲ့ပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲမှာယူဆက်ကဒီနှစ်ကုန်အထိအပြည့်ကတ်ရက်ဆွဲကြဖို့အဆိုတင်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလည်းသဘောတူခဲ့တယ်လို့ဆိုပါတယ်။ဒ ဒီပြက်ကရဲ့ဆဲမှုဟာနိုင်ငံရေးအပြည့်အစုံတမျိုးမဟုတ်ပဲလူသားချင်းအကူအညီပေးရေးလုပ်သားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဖြစ်တယ်လို့သူကဆိုပါတယ်။ ပြက်ကရဲ့ဆိုင်နဲ့ပတ်သက်ပြီးတော့သူတို့ဘက်ကသဘောမတူတာဘာမှမရှိဘူးလို့လည်းယူဆကထက်လောင်းပြောဆိုသွားပြီးသူရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ဖေဖော်ဝါရီအာနာသိမ်းမှုကိုစန့်ကျင်တဲ့အဖွဲ့တွေကိုလည်းတွေ့ဝိုက်တဲ့နည်းနဲ့ပြေးပို့သွားမယ်လို့ဆိုပါတယ်။စီးပွားရေးရိုင်းရိုင်းနေပြီးတော့ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအချက်အလက်ပါရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ်မှာအရှ ုံးဆောင်တွေကိုမြန်မာလူထုစီကိုပေးပို့မှာဖြစ်ပါတယ်။လက်နက်ကိုင်လူနေစုလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ဒေသတွေစီကိုတော့အင်ဂျင်ချင်းထိုင်းနိုင်ငံတစ်ဆင့်ဖြတ်တန်းပြီးတော့ကူညီပေးသွားမယ်လို့ဆိုပါတယ်။ဒုတိယခြေလှမ်းဖြစ်တဲ့ကိုဗစ်ကာကွယ်ဆေးတွေကိုရှာဖွေပို့ဆောင်ပေးသွားမယ်လို့လည်းအထူးတန်ယူဆကပြောသွားပါတယ်။ထိမ့်သိမ်းခံရတဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတွေးဆုံခွင့်နဲ့ပတ်သက်ပြီးတော့ယူဆကပြောဆိုရမှာတော့စစ်ကောင်စီဘက်ကယတိပြတ်မငင်းဆိုပေမဲ့ဆက်ပြီးတော့ဆွေးနွေးကြအောင်မယ်လို့ပြောဆိုသွားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒီမိုကရေစီအရေးဆန္ဒပြပွဲတွေကိုတည်င်းယူခဲ့တဲ့ဓာတ်ပုံမြန်မာတည်င်းဓာတ်ပုံတိကမှာခင်ဗျာ။မြန်မာဓာတ်ပုံတည်င်းတော်တူပြင်သစ်နိုင်ငံအနောက်တောင်ပိုင်းပပိကနာမှာကျင်းပတဲ့ Visa for Limash ဓာတ်ပုံဆိုင်ရာအကြီးဆုံးပွဲတော်မှာထိပ်တန်းဆုရရှိသွားပါတယ်။လုံခြုံရေးအမည်ဖော်မထားတဲ့အဲ့ဒီမြန်မာသတင်းတောက်ဟာ Visa Deal for News လို့ခေါ်တဲ့အဓိကဓာတ်ပုံဆုကိုရရှိသွားခဲ့တာဖြစ်ပါတယ်။ဆုရရှိခဲ့တဲ့မြန်မာသတင်းတောက်ကိုစား The New York Times သတင်းစာကြီးရဲ့အာရှတိုက်ဆိုင်ရာဓာတ်ပုံအက်ဒီတာ Miko Takunan ငါအဲ့ဒီစုကိုလက်ခံရရှိခဲ့တယ်လို့ဆိုပါတယ်အခုစုရရှိခဲ့တဲ့ဓာတ်ပုံဆရာဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့ဓာတ်ပုံသတင်းတောက်တွေထဲမှာအတော်ဆုံးတယောက်အဖြစ်ပါဝင်ကြောင်းအခုလိုစုရရှိတဲ့အတွက်ဓာတ်ပုံဆရာကအမတန်ဝမ်းသာကြောင်းမြန်မာဓာတ်ပုံသတင်းတောက်ကိုစားကတ်ကူနန်ကပြောကြားခဲ့ပါတယ်စုရရှိတဲ့ဓာတ်ပုံဆရာရိုက်ကူးထားတဲ့ဓာတ်ပုံတွေထဲမှာကဲရီကန်ဆောင်ထားတဲ့ဆရာနာတင်မှုစံကျင်ရင်ဆန္ဒပြသူတွေရဲ့ပုံတွေစစ်သားတွေကကြီးစံအစ်စ်နဲ့ဆန္ဒပြသူတွေကိုပြစ်နေတဲ့ပုံတွေနဲ့ဆန္ဒပြပွဲအတွင်းသေဆုံးသွားသူတွေအတွက်မိသားစုဝင်တွေကပူဆွေးတောကရောက်နေတဲ့ပုံတွေပါဝင်တယ်လို့ဆိုပါတယ် AAPP နိုင်ငံရေးကျင်းသားများကကိုရင်ရှောက်ဆောက်ရေးအသင်းကစက်တင်ဘာလ4ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စစ်တမ်းမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ပစ်ခတ်တပြတ်မှုတွေကြောင့်လူပေါင်း1006ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့သတင်းတောက်တွေအပါအဝင်လူပေါင်း6000ကျော်ဖမ်းဆီးထိန်းသိမ်းခံထားရသည်ဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ
နျူကလ িয়ার ဘုံးတည်ဆောင်နိုင်တဲ့ဘုံးကျဲလေယာဉ်တွေပါဝင်တရုတ်တိုက်လေယာဉ်19စီးဟာထိုင်ဝမ်လီကျောင်းကာကွယ်ရေးဇုန်တွေကိုပြန်တန်းဝင်ရောက်လာတာကြောင့်အစ်တပံပြန်လည်စတင်လာတဲ့တရုတ်နိုင်ငံရဲ့စစ်ရေးလှုပ်ရှားမှုတွေကိုစန့်ကျင်ကပ်ကွက်ကြောင်းထိုင်ဝမ်လီတပ်ကပြောဆိုလိုက်ပါတယ်ထိုင်ဝမ်ကထိတ်ချုပ်ထားတဲ့အနောက်တောင်ဘက်ကာကွယ်ရေးဇုန်ကြီးကပရာတက်စ်ကျွန်းများတစ်ဝိုက်မှာတရုတ်လီတပ်ရဲ့ထက်တလဲလဲဝင်ရောက်ပြန်တန်းနေမှုကိုထိုင်ဝမ်ကဇောရကားတက်နေတာလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့အခုနောက်ဆုံးပြန်တန်းဝင်ရောက်မှုမှာ G16 တိုက်လေယာဉ်10စင်း Su-30 တိုက်လေယာဉ်4စင်းပါဝင်နျူကလ িয়ার လက်နက်တွေဆောင်နိုင်တဲ့ H6 ဗုံးကျဲလေယာဉ်4စင်းပါဝင်ပါတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်လေကြောင်းကာကွယ်ရေးဒုံးစနစ်နဲ့အခြေအနေကိုအကဲဖြတ်စောင့်ကြည့်နေစမှာပဲထိုင်ဝမ်တိုက်လေယာဉ်တွေဟာတရုတ်လေယာဉ်တွေကိုသတိပေးဖို့တက်သွားကြတယ်လို့ဆိုပါတယ်တရုတ်လေယာဉ်တွေဟာတရုတ်ကန်ယူတန်းကိုကျော်လွန်ပြီးပရာတက်စ်အရှေ့မြောက်ဘက်ထိုင်ဝမ်ကန်ယူတန်းအနီးဘက်ကိုကတ်လာခဲ့တယ်လို့လည်းထိုင်ဝမ်လီတက်ကမြေပုံအကူအကားနဲ့ပြောဆိုသွားပါတယ်။ဒါနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကတော့လက်တလောအမှတ်ချက်တစ်စုံတည်းဟာပေးတာမျိုးမရှိပါဘူးခင်ဗျာ။
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 938ညဘိုင်းဒိုမီတာ32 kHz 9390ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဟိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာCOVID-19 တတိယလိုင်းခံရတဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေဆက်ရှိနေကြပါ။ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်တဲ့သတင်းတွေအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 18,042 ခုကိုစစ်ဆေးခဲ့တာမှာ 2,229 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ96ဦးရှိခဲ့ကြောင်းလည်းကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။လက်ရှိမှာတော့စစ်ကောင်စီကအသက်အရွယ်လိုက်ဦးစားပေးစနစ်နဲ့ဒီနိုင်ငံကတင်သွင်းထားတဲ့ COVID-19 ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ကာကွယ်ဆေးထိုးပေးတဲ့လူဦးရေစုစုပေါင်း လေးတန်းရှစ်သိန်းကျော်သွားပြီလို့စစ်ကောင်စီကြမ်းမိုင်ဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလက်တလော့ဖြစ်ပေါ်နေတဲ့ကိုဗစ် 19
တက်တီးအလိုင်းကိုထိချုပ်နိုင်ရတဲ့အတွက်ပြည်내တိုင်းဒေသကြီးတည်တည်မှာစတေးအထုံးမလို့အဖဲနေပြည်မထက်ရအမိတ်ထုတ်ပြန်ထားတဲ့မြို့ပေါင်းကလည်းတရား 13 ကိုမှတိုက်ခိုက်မှုတွေများပြားလာတယ်ဖြစ်ပါတယ်။ဒေါက်အရှာနိုင်ငံတစ်ခုဖြစ်တဲ့ပါကစ္စတန်မှာပြီးခဲ့တဲ့လအတွင်းလုံခြုံရေးတပ်ဖွဲ့တွေပေါ်မှာတိုက်ခိုက်မှုတွေများပြားလာတယ်ဖြစ်ပါတယ်။ဘုံခွဲသမားဟာဖောက်ခွဲရေးပစ္စည်း6ကီလိုဂရမ်ကိုစံကဲပေါ်တင်ပြီးတော့ပြည်သူစစ်ကားတန်းကိုဝင်တိုက်ခဲ့တာဖြစ်တယ်လို့သူရဲကျုပ်အစာအခရန်ကပြောပါတယ်။အစ္စလာမစ်စစ်သည်ကြောင့်အပွဲတစ ပြန်လည်စတင်ခဲ့ပြီးပါကစ္စတန်စစ်တပ်ကိုတိုးမြင့်တိုက်ခိုက်တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်အမရန်ခန်ကတော့အဆိုပါတိုက်ခိုက်မှုကို Twitter ကနေရှုတ်ချလိုက်ပြီးထိခိုက်ကြဆုံးသူတွေအတွက်စာနာကြောင်းနဲ့သူတို့အတွက်ဆုတောင်းပေးကြဖို့ရည်သားထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံဟာပြည်တွင်းစစ်ဖြစ်နိုင်တဲ့အခြေအနေရှိတယ်လို့အမေရိကန်ဗိုလ်ချုပ်ကြီးတူကသတိပေးပြောကြလိုက်ပြီးအခြေအနေကတိုင်းပြည်အတွင်းတောင်ကျန်းသူအဖွဲ့အစည်းတွေတိုးများလာစေနိုင်တယ်လို့ပြောပါတယ်။အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သွင်းလိုက်တဲ့တချိန်တည်းမှာပဲတာလီဘန်တွေကတိုင်းပြည်ကိုအချိန်တိုအတွင်းသိမ်းပိုက်လိုက်နိုင်ပြီးတဲ့နောက်ဖန်ရှေးပြည်နယ်တစ်ခုသာတာလီဘန်ကိုခုခံတိုက်ခိုက်နေစေဖြစ်ပါတယ်။သူ့ရဲ့စီးရဲဆန်ရတွက်ချက်မှုတွေအရအာဖဂန်ဟာပြည်တွင်းစစ်ဖြစ်နိုင်တဲ့အခြေအနေရှိနေကြောင်းဗိုလ်ချုပ်ကြီးမတ်မီလီက Fox သတင်းဌာနကိုပြောကြားလိုက်တာဖြစ်ပါတယ်။အခုချိန်ထိအစိုးရအဖွဲ့အစည်းကိုမကြီးညာနိုင်သေးတဲ့တာလီဘန်တို့အနေနဲ့အာဏာကိုအပြည့်အဝချုပ်ခိုင်ပြီးထိရောက်တဲ့အစိုးရတရားဖွဲ့စည်းနိုင်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့တိုင်းပြည်တွင်းပြည်တွင်းစစ်ဖြစ်လာနိုင်ခြေရှိနေပြီးအဲဒီကမှတစင် Al-Qaeda ဒါမှမဟုတ် ISIS လို့အဖွဲ့တွေပြန်လည်ပေါ်ပေါက်လာနိုင်တယ်လို့ဗိုလ်ချုပ်ကြီးမီလီကပြောပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံရဲ့လူဦးရေထူထပ်ဆုံးပြည်နယ်တစ်ခုဖြစ်တဲ့ New South Wales ပြည်နယ်မှာအခုတနင်္လာနေ့မှာတော့ COVID-19 ရောဂါနဲ့သေဆုံးသူ3ဦးရှိပြီးတော့ကူးစက်မှုအသစ် 1,500 နီးပါးရှိတယ်လို့သတင်းရရှိပါတယ်။လာမယ့်ရက်သက်ပတ်တွေအတွင်းကရောဂါပိုးကူးစက်မှုအထွတ်ထိပ်ကိုရောက်လာမယ်လို့ခန့်မှန်းထားကြောင်း New South Wales ပြည်နယ်ဝန်ကြီးချုပ် Gladys Berry Jaglian ကသတင်းတောက်တွေကိုပြောပါတယ်။ Victoria ပြည်နယ်မှာတော့တနင်္လာနေ့အစဉ်အရပြည်နယ်တွင်းမှာပဲအချင်းချင်းကူးစက်ခံရသူ180တက်မနည်းရှိတယ်လို့ဆိုပါတယ်။ကိုဗစ်ရောဂါနဲ့ဆေးရုံတင်ခံထားသူအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။နယူးဇီလန်နိုင်ငံမှာတော့ရက်ပေါင်း200ကျော်အတွင်းပထမဦးဆုံးကိုဗစ် -19 နဲ့ဆက်နွယ်ပြီးတော့တေဆုံးမှုရှိခဲ့ပြီလို့ကျွမ်းမရဲ့အရာရှိတွေကပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ပါရယ်။ဂျပန်နိုင်ငံမှာတော့ကိုဗစ် -19 ကာကွယ်ဆေးထိုးမှတ်တမ်းကိုအွန်လိုင်းကတဆင့်ထုတ်ပေးဖို့အစိုးရအနေနဲ့စီစဉ်နေတယ်လို့နီကိုင်းအေရှားသတင်းစာမှာဖော်ပြထားပါရယ်။ဘရာဇီးလ်နိုင်ငံမှာတော့တရားဝင်ခွင့်ပြုချက်မရပဲထုတ်လုပ်ခဲ့တဲ့ Avisa ကောက်ွယ်ထုတ်ဆေးထိုးခြင်းကိုရက်90ရက်တက်လိုက်ပါတယ်။ဘရာဇီးမျိုးတော်တော်များမှာတော့ Sanovic Covid ကောက်ွယ်ဆေးထိုးသားတွေကဆေးရနေတဲ့အပေါ်စိုးရိမ်လာကြောင်းနောက်ထပ်ထပ်ဆောင်အားဖြင့်ကောက်ွယ်ဆေးတွေထိုးနေကြတယ်လို့ AP သတင်းမှာဖော်ပြပါတယ်။ပြင်သစ် Israel တရုတ်နဲ့ Chile နိုင်ငံတွေမှာလည်းအသက်အရွယ်ကြီးရင်းသူတချို့ကိုနောက်တစ်ချိန်စွမ်းအားဖြင့်ကောက်ွယ်ဆေးတွေထိုးပေးနေပါတယ်။အမေရိကန်နိုင်ငံမှာတော့လူတော်တော်များကိုစက်တင်ဘာလ20မှာနောက်တစ်ချိန်အားဖြင့်ကာကွယ်ဆေးထိုးဖို့စီစဉ်ထားပြီးမိုဒါနာကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲပြဿနာတချို့ရှိတာမို့ဒီအစီအစဉ်နောက်ကျနိုင်တယ်လို့သမ္မတဘိုင်ဒန်အဆိုအရကတောက်ကြနေမှာပြောပါတယ
်ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းလေးကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။ကျမတို့ရဲ့ VOA Radio အစီအစဉ်လေးကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါရဲ့။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်ကြည့်ရှုနိုင်ပါရဲ့။အခုတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေပြန်ပြီးတော့ထိန်းချုပ်ပြီးတဲ့နောက်မှာအာဖဂန်စစ်တပ်အတွင်းတာဝန်ထမ်းအမျိုးသမီးစစ်သည်တွေရဲ့ဘေးကင်းလုံခြုံရေးနဲ့အနာဂတ်ဘယ်လိုရှိနိုင်မှာလဲ။ဒီကြောင်းကို Yelda Batash ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်။အာဖဂန်နစ္စတန်မြို့တော်ကာဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့ဩဂတ်လ15ရက်နေ့ကအာဖဂန်စစ်တပ်ကနေထွက်ပြေးခဲ့တဲ့သူတွေထဲအမျိုးသမီးစစ်ဗိုလ်ချုပ်ကြီးတွေလည်းအနေချင်းပါပါတယ်။ဒီထဲကတူကတော့အခုပြင်သစ်နိုင်ငံမှာရောက်နေပြီဖြစ်တဲ့မာဇာရီအာမာနီပါအာဖဂန်နိုင်ငံထဲမှာကျန်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်နေလို့သူကပြောပါတယ်
ဟုတ်တယ်စစ်ကြီးရဲ့စစ်တော်ခေါ်မွေးကကတမတမောကျမတို့ဆက်သွယ်လာတဲ့အမျိုးသမီးတပ်ဖွဲ့ဝင်တချို့ပြောတာကတာလီဘန်တွေကသူတို့ကိုလိုက်ရှာနေတယ်ညာဖက်သူတို့အိမ်တွေကိုဝင်စီတာလက်ပွေရှာဖွေရယူတာတွေလုပ်တယ်သူတို့ကတော့အိမ်ကနေတင်းရှောင်ပုံအောင်နေကြပြီးဘယ်လောက်ကြာကြာဒီလိုပုံနေနိုင်မလဲမသိနိုင်ကြပါဘူး သူနဲ့လုပ်ဖို့ကင်ပတ်အမျိုးသမီးတက်ဖွဲ့ဝင်တွေကသူ့ကိုနေစဉ်ဖုန်းနဲ့ဆက်သွယ်ခေါ်လာတာပြီးအများပြားရှိနေတယ်လို့လည်းပြောပြပါတယ်။သူတို့တွေအနေရရင်ဆိုင်နေရတဲ့ဆိုတာကဘာတိအောင်ချမကူညီပြောပြပေးစေချင်ကြတာပါ။အမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုပါမယ်လို့တာလီဘန်တွေကအာမခံပြောကြားပေးမယ်လို့ဒီတိုင်းဒေသစီဘူးအတွက်နိုင်ငံတကာတိုင်းဝန်ကတာလီဘန်တွေအပေါ်ဖိအားတိုးပေး American Bidang Sunan Nanganaga, Taiwan go down so Janaga, Taliban made the Rokati die low out. D. Dwat Amakan Jaya out, P. R. Babu Babe.
Every man amused me, a two to fear amused me Sibu Danigaro, Taliban re amused me report Sassamri, Piaule Lame, whom you sat Jababu. Afghan Bumuti Sharifiga Kulu Piobare. ရှမောမီပြင်ကြီးကိုထော်လာပါတယ်မှာတော့တာလီဘန်ရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်မမလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်းလို့ထင်လားအာဖဂန်ဆိုရမပြောကြခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးစစ်မှုတန်းတွေထောင်နေရှိပါတယ်ပြီးခဲ့တဲ့အနှစ်20ကာလအတွင်းအမျိုးသမီးတွေရခဲ့တဲ့အခွင့်
သူအများပြားကစုရင်နေကြတာဖြစ်ပါရဲ့ရှင
်မကင်ကျူထွေးပါရှင်အခုဒီတစ်ပတ်အတွက်မြန်မာအရေးစနေကမှာတော့ Netherlands နိုင်ငံမှာရောက်ရှိခိုးလုံတောင်းခံထားသူတရုတ်နိုင်ငံကွန်ဂျူစီတက်ကသူကျောင်းဆင်ဒေါက်တာအီနီတာမောင်နဲ့ဆက်သွယ်မြင်းမြန်းထားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒေါက်တာအီနီတာမောင်ကိုကိုညံဝင်းအောင်ကဆက်သွယ်မြင်းမြန်းထားပါတယ်ရှင်
မအီနီတာမောင်ကဒီနယ်သာလန်နိုင်ငံမှာနိုင်ငံရေးခိုလုံမှုဟိုရောက်ဖြစ်လာတဲ့အကြောင်းကိုအရင်ရှင်းပြပါလားခင်ဗျ။အ
ော်ဟုတ်ကဲ့ရှင်။ညီမတရုတ်မှာ2014ဆက်ပြီးတော့ကျောင်းတက်နေရပါတော့เนาะ။အမ်ဟောညီမ2020မှာဘွဲ့ရပြီးတော့အိမ်ပြန်ဖို့လုပ်တဲ့အချိန်မှာပေါ့เนาะ။ကိုဗစ်ကြောင့်မလို့ပြန်လို့မရဘူး။အဲ့ဒီနောက်ပိုင်းနောက်2021 February လပိုင်းရောက်လာပြီပေါ့เนาะ။အဲ့ဒီမှာစစ်တပ်အာဏာသိမ်းပြီးတော့နောက်ပိုင်းမှာစကြတဲ့အခါကစပြီးတော့ညီမကိုယ့်ရဲ့ကိုပိုင် Facebook ပေါ်မှာစပြီးတော့သူတို့ဘလို့တွေသိမ်းပြီးတော့နောက်သူတို့ရဲ့ရက်ဆက်မှုတွေပေါ့နော်နောက်တစ်ဖြည်းဖြည်းနဲ့ပြည်သူတွေအပေါ်မှာဆန္ဒပြတဲ့လူအပေါ်မှာတုံ့ပြန်မှုတွေတို့တစ်ခုပြီးတစ်ခုညီမတက်နိုင်တဲ့လောက် share တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုကတရုတ်မှာဆိုတော့ကိုတိုင်လမ်းပေါ်ထွက်ပြီးတော့ဆန္ဒမပြနိုင်တဲ့အတွက်ကိုတက်နိုင်သမျှinformation လေးတွေ share ပေးရပါတော့เนาะအဲ့ဒီနောက်ပိုင်းညီမလေးယတနာဆိုလဲသူကအခု905နဲ့ပုံမှန်အထောက်ခံရပြီးတော့အခုရှောင်နေရတာပေါ့เนาะအကယ်၍သူ့ကိုလာဖမ်းတဲ့အခါကျလို့ရှိရင်သူ့ကိုမတွေ့တဲ့အခါကျရင်မိသားစုတွေအနှိမ့်ဆက်ခံရတာပေါ့เนาะအဲ့ဒီအခါကျတော့အခုညီမတို့မိသားစုတွေလည်းတကွဲတပြားနဲ့အဲ့ဒါကြောင့်မို့ညီမပြန်လို့ဘလို့မှပြန်လို့မရတော့ဘူးပေါ့နော်လေရင်လည်းမရှိဘူးအကယ်၍ရှိခဲ့ရင်တော့မှလေစိတ်မှညီမကိုဘလို့လေဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိပ်စက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားရပဲဖြစ်ဖြစ်တောင်းမို့တခြားနိုင်ငံတနိုင်ငံမှာတွားခိုးလုံနေရပဲဖြစ်ဖြစ်ပိုကောင်းတာပေါ့နော်အာဒါပေမဲ့လည်းဘာမှရွေးချယ်စရာမရှိတဲ့အတွက်ကြောင့်ဒီလိုပဲလာလိုက်ရတာပါရှင
်ညီမအီနီတာမောင်ရဲ့ညီမမယရနာဒီ905ကကြီးနဲ့ဟိုဖန်ဝရန်ထုတ်ခံတာကလားဘာကြောက်ပါလဲ
ဟုတ်ကဲ့သူဟာဆိုရင်လည်းညီမလိုပဲပေါ့နော်အချက်အလက်တွေအကုန်လုံးကို share ပါတယ်ဖြစ်နိုင်တယ်သူကတော်တော်များများလေး share ပါတယ်သူမှာအငယ်ချင်းတွေလည်းအများကြီးရှိပါရှင့်အဲ့ဒီမှာဖန်ဝရန်ထုတ်ခံလူတွေအများကြီးပေါ့နော်အစိုးရတွေနာမည်ကြီးကြီးမကြီးကြီးအဲ့လို activist မှန်တယ်များကိုအဲ့လိုမျိုးထုတ်တာပေါ့နော
်အဲ့တော့ဒီတရုတ်နိုင်ငံမှာကြောင်းပြီးသွားပြီဆိုပေမဲ့တရုတ်နိုင်ငံမှာဆက်ပြီးတော့နေမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတရုတ်အစိုးရကဟိုလိုဗီဇာထုတ်ပေးပြီးတော့ကူညီဆောက်ရှောက်ပေးတာမျိုးရောမရှိနိုင်ဘူးလားခင်ဗ
ျဟုတ်တရုတ်နိုင်ငံမှာခိုလုံခွင့်ရှောက်ဖို့ကလုံးဝလုံးဝမဖြစ်နိုင်ပါဘူးရှင်ဘာလို့လဲဆိုတော့အကယ်၍တရုတ်လူမျိုးတစ်ယောက်နဲ့လက်ထပ်ယူပြီးတော့ နေမယ်ဆိုလို့ရှိရင်တော့မှသူတို့ကဗီဇာကိုခဏပဲ9နှစ်လောက်ပဲအဲ့လိုမျိုးပေးရပေါ့နော်အကယ်၍အဲ့ဒီလူနဲ့ကိုကစေတနာဖြစ်ပြီးတော့ကွဲကွာသွားခဲ့မယ်ဆိုရင်ထပ်ပြီးတော့နေလို့မရတော့ဘူးရှင်အဲ့ဒါကြောင့်မလို့ညီမအနေနဲ့ခိုလုံခွင့်ကိုဘလို့မှရှောက်ဖို့မပေးဘူးရှင်အကယ်၍ចောင်းတက်နေတဲ့ဗီဇာပဲရှိမယ်အဲ့ဒီဗီဇာကုန်လို့ရှိရင်အဲ့ဒီနိုင်ငံကနေထွက်သွားမယ်မထွက်သွားလို့ရှိရင်ဖိုင်ကောင်းမယ်အဲ့လိုမျိုးနောက်ဆက်တွဲအများကြီးတွေစိုးကြိုးတွေအများကြီးရှိပါရဲ့ရှင
်။ဘာဖြစ်လို့နေတလန်နိုင်ငံကိုရွေးချယ်ပြီးထွက်ရတာပါလဲ
။ညီမအင်တာနက်မှာဖာကာတာပေါ့နော်နေတလန်နိုင်ငံကအခုအချိန်မှာတခြားနိုင်ငံတွေထက်လူမှုရေးအခွင့်အရေးကိုပို့ပြီးတော့ဦးစားပေးရပြီးတော့နောက်အဲ့လိုမျိုးဒုက္ခတွေရောက်တဲ့အခါမှာလည်းကောင်းကောင်းမွန်မွန်ဆက်ဆံတာပေါ့နော်တက်နိုင်တယ်လို့ဖြည့်စည်းပေးတယ်နောက်ပြီးတော့ဒီမှာလူမျိုးဘာသာခွဲခြားတာလည်းမရှိဘူးပေါ့နော်မြန်မာနိုင်ငံမှာဆိုရင်သိရတဲ့အတိုင်းပဲမြန်မာကမွတ်စလင်အစ္စလာမ်ပေါ့နော်အစ္စလာမ်ဆိုလို့ရှိရင်သူတို့အများအားဖြင့်နှိမ်ချပြီးတော့ဆက်ဆံတာတို့နောက်အဲ့လိုမျိုးဘာမှအပြစ်မလုပ်ဘဲနဲ့တော့အပြစ်ရှာတာတို့မြန်မာအကယ်၍ပြန်သွားခဲ့မှာဆိုလို့ရှိရင်သူများထက်အန်တီရနှစ်ဆပူကြီးရပေါ့နော်အဲ့ဒါကြောင့်မလို့မပြန်မဲနဲ့ဒီနိုင်ငံကိုလာပြီးတော့အဆိုင်လမ်းလျှောက်ဖို့စိတ်ဆုံးဖြတ်ချက်ချပြီးတော့ပြောင်းလာပါရှင့
်အဲ့တော့နေတလန်ကဒီလူမှုဖူရုံမှုဆောက်ရှောက်ရေးကောင်းတာတို့နော်လူအခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်အဲကောင်းမွန်တဲ့ဟလာမှတ်တမ်းတွေရှိတာတို့အဲ့လိုရှိတဲ့အနေအထားမှာကိုကဟိုတိထားမှန်းသားလာနေအခုရောက်လာတဲ့အချိန်မှာဟလာဘလို့ကြွားချမှုတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်ရပါသလဲ
ဟုတ်ကဲ့ညီမဒီဟိုရောက်လာတော့လင်ခွေးကနေခေါ်သွားပါเนาะအဲ့လိုမျိုးထောင်လိုမျိုးပဲပေါ့เนาะဟိုလုံးဝအပိတ်ကြီးဟိုလုံးဝထွက်လို့မရဘူးပေါ့เนาะတကွတကားနောက်မှာပဲနေရတယ်တနေ့မှာတနားနှစ်နာရီလောက်ဟိုအပြင်ခဏထွက်ပြီးတော့အဲ့လိုမျိုးလူတွေနဲ့ပိုင်းနဲ့စကားပြောလို့ရအောင်ပေါ့เนาะအဲ့ဒီမှာညီမအ
ဲ့ဒါကဘယ်မြို့မှာပါလဲ
ဟုတ်အဲ့ဒါအမ်စတာဒမ်မှာပါရှင်အမ်စတာဒမ်လေစိတ်လေစိတ်နဲ့နီးတဲ့အဲ့လိုမျိုးအချုပ်ခံမှာအဲ့ဒီမှာညီမ18ရက်လောက်ပေါ့เนาะနေလိုက်ရတယ်အမှန်တကယ်ဆိုလို့ရှိရင်ရက်ဒီထက်နည်းတာပေါ့နော်ကျွန်တော်လည်းအဲ့ဒီမှာညီမတို့နေရာမှာကိုဗစ်လူတယောက်ရှိတော့ဟိုသူတို့ရှိနေတွေပါလေငားပေးပြီးတော့ကို့အမှု process လုပ်ဖို့အဲ့ဒါတွေအကုန် freeze လုပ်လိုက်တာပေါ့နော်အဲ့ဒါတွေအကုန်ရန်တန်လိုက်တာပေါ့အဲ့ဒါကြောင့်မလို့ညီမပို့ပြီးတော့ရက်ကြောက်ပါပေါ့နော်18 19ရက်လောက်အဲ့လောက်နေလိုက်ရတယ်အဲ့ဒီနောက်ပိုင်းညီမကို Amsterdam နဲ့ဝေးတဲ့နေရာမှာ3နာရီ4နာရီလောက်ရထားနဲ့သွားလို့ရတဲ့နေရာမှာညီမကိုထားထားပေါ့နော်အခုအခုအဲ့လိုမျိုးတန်းရားလေးလိုမျိုးမှာနေပါအရှင်တယောက်တည်းတော့မဟုတ်ဘူးတခြားမိသားစုတွေနဲ့ share ရပါတယ်ညီမတို့ဒီတန်းရားလေးမှာအဲ့လိုမျိုးအိမ်လိုမျိုးအဲ့လိုမျိုးအိမ်လေးရှိရယ်အဲ့အိမ်လေးထဲမှာလူတွေအများကြီးနေရတာပေါ့နော်အဲ့လိုမျိုးရေချိုးကအိမ်တာဆိုလို့ရှိရင်တော့အကုန်လုံး share ပေါ့အိမ်ခန်းချင်းချင်းလေးထဲမှာနေရပါတယ်ဒါပေမဲ့လည်းအဆင်ပြေပါအရှင်အဆင်ပြေအောင်နေရတာပေါ့နော်တခြားလူတွေကိုမေးကြည့်တော့သူတို့က6လအတွင်းမှာနေထိုင်ခွင့်ပေးရင်လည်းပေးဒါမှမဟုတ်ရင်တစ်နှစ်နှစ်နှစ်ထပ်ပြီးတော့ဆောင်းရတာလည်းရှိတယ်လို့ပြောပါရဲ့ရှင်။ဒါပေမဲ့ညီမအနေနဲ့ကတော့ကိုကရည်ရွယ်ချက်ရှိရကွာစေးတောင်းလက်တက်ပြီးွားရေးဘွဲ့လည်းရပြီးွားရေးဆိုတော့ကိုနိုင်ငံကိုအကျိုးမပြုနိုင်အောင်မှတခြားနိုင်ငံမှာကိုတက်နိုင်သမျှလုပ်ပေးချင်တာပေါ့နော်။အခုသူတို့ကဆောင်းခိုင်းတာတော့ညီမဘာမှလုပ်လို့မရဘူ
း။ဟုတ်ကဲ့။
သူတို့ဘယ်လောက်ဆောင်းနိုင်မလဲဆိုတော့သေးချာလည်းမသိသေးဘူးအဲ့လိုမျိုးစောင့်နေရတော့ဗောနော်မျောလင်းချက်ပြက်ပြီးတော့အဲ့လိုမျိုးရီမန်းချက်တွေတယောက်ဆုံးသွားမှာဆိုလို့
ဆိုတော့မြန်မာနိုင်ငံမှာစီးကြောင်းမတက်ဖ ೇನೆ ဘာလို့ဟိုတရုတ်နိုင်ငံမှာသွားတက်ဖြစ်တာပါလဲခင်ဗ
ျဟုတ်ကဲ့မြန်မာဆယ်တန်းအောင်တော့ဟာမြန်မာနိုင်ငံစေးမှတ်မမိဘူးဗောနော်နောက်တော့အဖေတငယ်ချင်းရဲ့တမီးလေးကတရုတ်နိုင်ငံမှာစီးကြောင်းတက်နေတယ်ပြီးတော့သူတို့ပြောတာကတော့တရုတ်နိုင်ငံမှာဆိုရင်အဲ့လောက်အမှတ်အများကြီးမလို့ဗောနော်စေးချောင်းတက်ခွင့်ရနိုင်တယ်ဆိုပြီးတော့ဆန်းလျှောက်ကြည့်ဆိုပြီးတော့ညီမလျှောက်ကြည့်လိုက်တော့ဟိုအဲ့ကွမ်ဂျိုးကစေးချောင်းတချောင်းကလက်ခံပါတယ်အဲ့ဒါကြောင့်မလို့ quantum ဖြစ်တာပါရှင
်အဲ့ဒီမှာတော့အခြားညီမစေးချောင်းသားတွေရှိပါလား
ညီမတွားတက်တဲ့အချိန်ကစေးချောင်းသားညီမဆိုညီမတယောက်ပဲရှိပါတယ်ညီမတက်ပြီးတော့နှစ်နှစ်သုံးနှစ်ရောက်တဲ့အခါမှာညီမတယောက်နှစ်ယောက်ထပ်ရပါတယ်ရှင်
အိုဒီနေရာမှာပေါ့နော်တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တခုသိချင်တာကဒီတရုတ်အစိုးရဆိုလို့ရှိရင်လက်ရှိအနာတင်လာတဲ့စစ်ကောင်စီနဲ့သူတို့ဆက်ဆံရေးအတော်လေးကိုပြေလည်တာပြီးတော့နိုင်ငံတကာမျက်နှာစာမှာအကာအကွယ်ပေးနေတာကြီးလည်းကျွန်တော်တွေ့ရပါတယ်အဲ့ခါကျတော့ဒီအနာတင်တဲ့ကိစ္စကို
ဒီတာမန်တရုတ်ပြည်သူတွေတရုတ်ကျောင်းသူကျောင်းသားတွေကဘယ်လိုအမြင်ရှိကြတယ်လဲဘယ်လိုသဘောထားရှိတာကိုတွေ့ခဲ့ရပါတယ်ဟုတ်အနာတိုင်းညာနဲ့ပတ်သက်ပြီးတော့သူတို့ညီမပြည့်ရလူတွေကနိုင်ငံရေးမသိလို့လားသိပြီးတော့မဖတ်လို့လားမသိဘူးပေါ့နော်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘာမှသိပြီးတော့မပြောဘူးသူတို့တိတာက
ဘာမှတိုက်ပြီးတော့မပြောဘူးသူတို့တိတာကဗမာနိုင်ငံမှာစစ်အာဏာသိမ်းထားရဲဆိုပြီးတော့ပဲတိတာပေါ့နော်သူတို့ရဲ့အစိုးရကဗမာနိုင်ငံကိုအဲ့လိုမျိုးလက်နက်အားနဲ့ရောနောက်တက်ကနိုလော်ဂျီဘိုင်းနဲ့ရောအားလုံးကူညီပေးနေတာသူတို့တိတ်မသိဘူးရှင့်ဟုတ်ညီမတို့ကလည်းကြောင်းထဲမှာဆိုတော့လေသူတို့သိနဲ့ပတ်သက်တာပဲဖတ်တာများတယ်အဲ့လိုမျိုးနိုင်ငံရေးနဲ့ဆိုတော့တိတ်မသိဘူးရှင့်ဟုတ်ညီမက င်းလိုက်တဲ့ဟာလားစစ်ကောင်စီကနေပြီးတော့မြန်မာတို့လိုလူငယ်တို့အပေါ်မှာဘယ်လောက်ထိဟိုအလေးထားမှုဆက်ဆံမှုရှိတာကိုမြင်မိပါတယ
်ဟုတ်ကဲ့သူတို့ကလူငယ်တွေအပေါ်တော်တော်လေးကိုဆက်စွန့်ရုံချပြီးတော့မုန်းတီးပြီးတော့ရန်သူလိုအပေါ်သဘောထားလို့မြင်ပါတယ်ရှင်။ဘာဖြစ်လို့လဲဆိုတော့လူငယ်တွေကပညာတတ်ပြီးတော့သူတို့ပုံကံမှာဆိုတာပေါ့နော်။အဲ့လိုမျိုးပညာနဲ့ပဲဖြစ်ဖြစ်လက်နက်နဲ့ပဲဖြစ်ဖြစ်အဲ့လိုမျိုးသူတို့ပုံကံမှာအရန်ဆိုးရတဲ့အတွက်ကြောင့်လူငယ်တွေကိုသူတို့ကြောက်တယ်။ကြောက်ပြီးတော့အဲ့လိုမျိုးရန်သူအနေနဲ့ဆက်ဆံပြီးတော့ရရဆက်ဆက်ကိုတတ်ပါတယ်။အဲ့လိုမျိုးဆန္ဒပြတဲ့အထဲမှာလည်းယောက်ျားမိန်းမမခွဲခြားပဲနဲ့လူငယ်တွေအများကြီးအသက်ခံရတာမတည်တည်မဲ့တည်သွားရတာတွေအများကြီးကိုရှိပါတယ်ရှင်တို့လူငယ်တွေတော်တော်မုန်းပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်စစ်တပ်ကအာဏာသိမ်းတာက9လကျော်လာပါပြီခင်ဗျအဲ့ဒီခါကျတော့ညီမတို့လူငယ်တွေညှော်မှန်းတဲ့အပြောင်းအလဲတစ်ခုကမကြခင်ရှေ့အနာဂတ်မှာဘယ်လိုမျိုးမျှော်လင့်ချက်ထားပါလဲ
ညီမစိတ်ထဲရတကယ်ခံစားရတာပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေရတကယ်ကိုတော်ပြီးတော့တကယ်ကိုတော်လှန်နေကြပါတယ်သူတို့အဖက်ဖက်ကပေါ့နော်လမ်းပေါ်ထွက်တဲ့လူငယ်ကလည်းထွက်ဟိုအင်တာနက်ကနေ share လုပ်ရတဲ့လူကလည်း share သူတို့လုံနိုင်တဲ့ကန္တာပေါင်းစုံကနေပါဝင်ပြီးတော့လုံနေတဲ့အတွက်ကြောင့်မလို့ညီမကတော့ဒီနေ့မှာပေါ့နော်ဒီနိုင်ငံသားတွေအားလုံးဒုက္ခပေးပြီးတော့90ကျော်ကျော်ဒုက္ခသေးတဲ့သူတို့အမြင့်ပြတ်ချေမုန်းနိုင်မယ်လို့တော့ယုံကြည်တတ်တော်ထားတာပေါ့စစ်ကောင်းဆောင်နဲ့သူတို့ရဲ့စင်မျိုးတိုက်ပေါ့နော်အဲ့လိုမျိုးအာနာသိမ့်တဲ့လူရဲ့အားလုံးညီမတို့တနည်းနဲ့ချေမုန်းနိုင်မယ်လို့ယုံကြည်ပါတယ်ညီမတို့အားလုံးကြိုးစားနေရပေါ့နော်အဲ့ဒီကြောင့်မလို့အမြန်ဆုံးသူတို့အရှုံးပေးပြီးတော့ညီမတို့နိုင်ငံပြန်ပြီးတော့ပြန်လဲကောင်းမွန်ထူထောင်လိုက်နာမယ်လို့ယုံကြည်ပါတယ်ညှော်လဲညှော်လင့်ပါတယ်ရှင
်အခုပေါ့လေဒီလားအော်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အတော်များများပါဝင်ထားတဲ့ NUG ဂျာကာလာအစိုးရတက်လည်းပေါ်ပေါက်နေတာပေါ့နော်ဒီ NUG အစိုးရရဲ့လက်ရှိလှုပ်ဆောင်ချက်တွေပေါ်မှာရောဘယ်လိုမြင်မိပါလဲအားရမှုရှိပါလား
သူတို့ကတက်နိုင်တများညီမဖတ်ရတဲ့လောက်တော့တက်နိုင်တများတော့လုံနေတာပါပဲဒါပေမဲ့အားရမှုရှိလားဆိုတော့အားမရပါဘူးရှင်ဘာလို့လဲဆိုတော့ကိုဗစ်ပဲဖြစ်ဖြစ်နောက်စီးပွားရေးပဲဖြစ်ဖြစ်အခုလူတွေကဘယ်လိုပြောမလဲဆိုတော့အခုပညာရေးလည်းမရှိဘူးစီးပွားရေးအလုပ်အကိုင်လည်းအကုန်ခက်ခဲနေရပေါ့နော်သူတို့စူးစမ်းပြီးမှဘာမှထိထိရောက်ရောက်မဖြေရှင်းနိုင်တဲ့အတွက်အကြောင်းမလို့အားမရပါရှင်အခုငွေကြေးဖောင်းပွားမှုတွေရောအဲ့လိုမျိုးကိုဗစ်နဲ့မတည်တည်မဲ့တရားရတဲ့လူတွေအများကြီးပဲ
အဲ့ဒါကဟိုလက်ရှိတကယ်တိုင်းပြည်ကိုတာဝန်ယူပြီးတော့ထိန်းထားတဲ့စစ်ကောင်စီဘက်မှာပို့ပြီးတော့တောင်းဝန်မရှိဘူးလား
ဟုတ်ကဲ့ရှင်သူတို့ကြောင့်မလို့ပေါ့ရှင်ဟုတ်အမင်းအောင်လာနေသူရဲ့တော့အပေါင်းပါလေပေါ့နော်အဓိကတော့သူတို့ပဲပေါ့နော်သူတို့ကြောင့်မလို့နိုင်ငံကအခုချွတ်ချွတ်ချုံပြီးတော့ဘာမှမရှိတော့ပေါ့နော်သူတို့ကြောင့်မလို့လူငယ်တွေအခုရီမန်းစက်ပြောက်အနာကပြောက်မတည်တည်မဲ့တရားရဲ့လူတွေအများကြီးမှအများကြီးပဲတော်တော်လေးကိုစိတ်မကောင်းခရပေါ့နော်ညီမကထွက်လာနိုင်ခဲ့ပြီမဲ့သူတို့မြန်မာနိုင်ငံမှာနေခဲ့ရတဲ့သူတွေအလုံးပွေးမတော်သားမဆက်ပေမဲ့တကယ်ကိုနေတိုင်းနေတိုင်းညီမသတင်းတွေကြားပြီးတော့စိတ်မကောင်းဖြစ်ရပါတော့เนาะညီမဆူတောင်းပေးပြောင်းအောင်လွဲပြီးတော့လည်းဘာမှမတတ်နိုင်တဲ့အတွက်ကြောင့်မလို့တော်တော်လေးစိတ်မကောင်းဖြစ်ရပါရှင
်ဟုတ်ကဲ့အခုလိုမျိုး VOA ကိုမေးမြန်းခွင့်ပေးတဲ့အတွက်မအီနီတာမောင်ကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ပါရှင်ကျေးဇူးပါ
Doctor Inita Mango, Gunya Wianga, Setu, Minia Tarabashe, Majagin, Tolin B made to Dia by season in Marot, Ningunia, and Tolin B Nija, Bassin Canarigo, Tolin B Bushira Mo, Samyo, Nase, Jishunai Marisha.
VOA Myanmar Tolin Tedrigo, smartphone Rebogani, Nase Naimo, VOA Burmese app go, download Yayu Naimare, Android address for ye. Google Play App Store မှာ VOA Burmese လို့ Sharpi download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
VOA American Tanya, Tening and Winina by a season ago, Washington DC, New Rogani, Line to Mita, Thonset, Thonset Ninga, Setine, Line Mita, Dia Goze Rugani, Diet Toll and Pini Variation, Acuna Toll and Met, Bessin Canary, Rema, Ayin Zono, Main Jin, I'm season, Tinset, Gabatrin, Rigam, Nasin, Shuzayaba Mission.
မင်္ဂလာပါရှင်။ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်ကောင်းထုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။မြန်မာစစ်တပ်ကနေစွန့်ခွာထွက်ပြေးသူများတိတိတတ်တာမြင့်တက်လာနေခြင်းဆိုတဲ့ကောင်းစဉ်နဲ့
ဒီဥနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ဆိုပါတယ်။ အထူးကိုယ်စားလှယ်စံရက်ခီးစဉ်အတွင်းစစ်ကောင်စီနှင့်အပြိုင်နိုင်ငံတကာရဲ့အသိမှတ်ပြုမှုကိုရဖို့ရှင်းပြနေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့တွဲဆုံခဲ့တယ်ဆိုတာမျိုးကိုတော့ဖော်ပြထားခြင်းရှိပါဘူး။ဒဏ်ဟာလည်းအန်အောစရာမဟုတ်ဘူးလို့ဆိုပါတယ်။အရက်သားဆိုရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့စစ်ကောင်စီအပေါ်တရုတ်ဆိုရဘက်ကအသိမှတ်ပြုလာတဲ့အခြေအနေကိုဆောင်းပါ လနောက်ပိုင်းမှာနိုင်ငံတော်အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌလိုရည်ညွှန်းသုံးနှုန်းခဲ့တယ်လို့ဂျွန်လမှာတော့မြန်မာကောင်ဆောင်ဆိုပြီးစတင်ရည်ညွှန်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလမှာပဲစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကိုချုပ်ကင်းမှာကျင်းပတဲ့တရုတ်အာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးကိုဖိတ်ကြားခဲ့တာပါ။အခုတရုတ်အထူးတန်တမန်ရဲ့ခီးစင်ဟာမြန်မာနိုင်ငံမှာအချိန်ကြာမြင့်စွာကလေးကရှိနေတဲ့တရုတ်ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားကိုတိုးချဲ့ဖို့စစ်ကောင်စီနဲ့တန်တမန်ရေးရာဆေးဆက်ဆွေးနွေးမှုတွေကိုအရှိန်မြင့်လိုက်တာဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီနဲ့အရက်ဖက်အဖွဲ့အစည်းတွေအတွက်ဒီနှစ်ညရသည်ဟာဆိုးရွားလှကြောင်းနဲ့ဒါကိုပြန်လှည့်ဖို့အချိန်တန်ပြီဆိုတဲ့ကောင်းစဉ်နဲ့ဒီဝါရှင်တန်ပို့စ်သတင်းစာမှာအက်ဒီတာဘုတ်အဖွဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီနှစ်ညရသည်အတွက်အဆိုးရွားဆုံးသတင်းကတော့အာဖဂန်နစ္စတန်နိုင်ငံမှာအစိုးရဝါဒီလှုပ်ရှားမှုတွေရဲ့အောင်ပွဲပဲဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလုံးမှာဆိုရင်လည်းသတင်းမီဒီယာတွေတက်မကတွေနိုင်ငံရေးပါတီတွေလူထုလှုပ်ရှားမှုတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကိုအာဏာရှင်တွေကအင်အားသုံးဖိနှိပ်ခဲ့ပါတယ်။လွတ်လပ်ခွင့်တွေဆုံးရှုံးခဲ့ရတဲ့ညရသည့်အဖြစ်ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲအပြီးမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတောင်ဆန်းစုကြည်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။တောင်ဆန်းစုကြည်ကိုယ်တိုင်အစိုးရဖြစ်နေတဲ့ကာလတုန်းကသူ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေစိတ်ပြက်ခဲ့ရတာတွေရှိခဲ့ပေမဲ့သူ့ရဲ့ပါတီကိုလူထုကရွေးချယ်ခဲ့တယ်ဆိုတာကိုတော့မေးခွန်းထုတ်စရာတော့မလိုဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအခုချိန်မှာစစ်ကောင်စီဟာပါတီဝင်တွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့အပြင်းထန်ဖိနှိပ်နေပြီးဒေါ်ဆန်းစုကြည်ကိုလည်းဖမ်းဆီးထားပါတယ်။ဟောင်ကောင်မှာဆိုရင်လည်းတရုတ်ကအကြီးအကျယ်ဖိနှိပ်နေတာတွေကိုဆောင်းပါးမှာအချက်လက်တွေနဲ့တကွဖော်ပြထားပါတယ်။ရုရှားမှာဆိုရင်အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေကိုအစိုးရကလိုက်လံနှိမ်နင်းနေပုံကိုလည်းရေးသားထားပါတယ်။ဒါ့အပြင်ကျူးဘားနဲ့အခြားဖိနှိပ်တဲ့အစိုးရတွေရှိနေတဲ့နိုင်ငံတချို့အကြောင်းကိုလည်းထုတ်ပေါ်ရေးသားထားပါတယ်။မြန်မာတရုတ်ရုရှားကျူဘာနီကာရာဂါနဲ့ဘီလာရုစ်နိုင်ငံတွေကိုတော့အမေရိကန်နဲ့အခြားနိုင်ငံတွေကနီးလန်းတနီးနီးနဲ့တန်ခတ်ပိတ်ဆို့ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုပိတ်ဆို့အရေးယူမှုတွေဟာဒီအာဏာရှင်တွေပေါ်မှာတော့အဟန့်အတားရှိတဲ့ပုံမရဘူးလို့ဆိုပါတယ်။အခုလာမယ့်ဒီဇင်ဘာလမှာကျင်းပမယ့်သမ္မတဘိုင်ဒန်ရဲ့ဒီမိုကရေစီထိပ်သီးညီလာခံအတွက်အရေးပေါ်ပန်းနိုင်ကတော့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းပြန်လှည့်ဖို့လက်တွေ့ကြတဲ့အရေးယူမှုတွေကိုဖော်ဆောင်ဖို့နဲ့အာဏာရှင်တွေကိုရှေ့တန်းကနေရဲရဲဝံ့ဝံ့တိုက်နေသူတွေကိုအားပေးကူညီဖို့ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွေ့အကြုံကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ
်။ကမ္ဘာတည်နေတဲ့မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းနှုတ်ချက်ကိုမှအင်ဂျင်နိုင်ငံစီစဉ်တင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးတော့မအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်ဘေးဆဲကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရစီမရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြေတားတေလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့လည်းဖြောပြပေးမှာဖြစ်ပါတယ်။အခုတော့အရင်ကျမတို့စီကို Messenger ကနေပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေဖော်ပြပေးသွားချင်ပါတယ်။ကိုမင်းမင်းဆိုတဲ့သွားရှင်ကတော့ VOA ဝိုင်းတော်သူဝိုင်းတော်သားများခင်ဗျာတည်င်းအမှန်ကန်တင်ပြလို့မကွေးမျိုးသူမျိုးသားနေသူနေသားတွေအားလုံးဝမ်းသာစွာဖြင့်နေ့စဉ်ဖမ်းယူနားဆင်နေရရှိပါတယ် VOA မိသားစုကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တင်ညို့ဆိုတဲ့သွားရှင်ကလည်းမင်္ဂလာပါ VOA ဝိုင်းတော်သားများတဲ့
ဖြူရီကိုစာရေးတဲ့ဆောင်ပို့ချင်လို့ရနိုင်မှာမလားလို့မေးလာပါတယ်။ဟုတ်ကဲ့ပါ။အခုလိုမျိုးစာရေးပြီးတော့မေးလာတဲ့နေရာကနေပြီးတော့ကျမတို့စီစာရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့အီးမေးလ်လိပ်စာ bambi@viewingnews.com ကိုအီးမေးရေးပို့နိုင်ပါတယ်နော်။အခုလိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ဖြူရီကနေ့စဉ်နားဆင်နေပါတယ်။အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်။ကိုကျော်ကျော်သိန်း၊ဒေါက်ခင်မျိုးသက်၊မေယူသနာကျော်အားလုံးကိုအားပေးပါတယ်။
ဗီအိုအေကိုနေ့စဉ်နားဆင်နေပါတယ်။အကြံပြုစရာမရှိလောက်အောင်ကောင်းပါတယ်။တခါတလေမှာရေဒီယိုလိုင်းလေးကြည်လင်ပြတ်သားမှုမရှိပါဘူး။ဗီအိုအေကိုနားထောင်ရတာဘူးတူတာရပါတယ်။ဒီထက်မကအောင်မြင်ပါစေ။နောက်ပြီးလူလူမိတ်ဆွေရုပ်တံကိုလည်းအားတဲ့အချိန်ကြည့်ပစ်ပါတယ်။ကျေးဇူးပါဗီအိုအေ။ဟုတ်ကဲ့ပါ။ဒီတော့ရှင်ကလူလူမိတ်ဆွေရုပ်တံကိုလည်းကြည့်ရှုအားပေးရတော့ရှင်ဖြစ်ပါတယ်။
ဟုတ်ကဲ့ပါလူလူမိတ်ဆွေရုပ်တံလိုင်းမှာဆိုရင်တော့ကျမတို့ရေဒီယိုအစီအစဉ်တွေကရုပ်မြင်သံကြားအစီအစဉ်တွေကအားလုံးကိုတပေါင်းတစ်စီးတည်းထုတ်လွှင့်ပေးနေပါရဲ့နော်။အခုလိုမျိုးဖန်ယူနားဆင်ရတာအဆင်ပြေလို့ကြားရတာဝမ်းသာမိပါတယ်။ကျမတို့ဗီဒီယိုရေးအဖွဲ့သားတွေအားလုံးကိုမေတ္တာစုမှုပေးပို့လာတဲ့နောက်ထပ်တောရာရှင်ကတော့ချန်ပီယံဆိုတဲ့တောရာရှင်ဖြစ်ပါတယ်။အင်္ဂလိပ်လိုစလု
ကြောင်းနှင့် ထာဝရဖျားသခင်ထံတော်ဘာမှ ငြိမ်သက်ပျော်ရှင်ဝမ်းမြောက်ခြင်းများ ရရှိခံစားကြပါစေလို့ဆုတောင်းမြတ်တာပို့လိုက်ပါတယ်
နောက်ထပ်သောရှင်တယောက်သူကလည်း VOA အဖွဲ့သူအဖွဲ့သားရဲ့အားလုံးကပ်ဘေးသုံးပေါင်းကနေပြီးတော့ကျင်းလွန်နိုင်ကြပါစေဆိုတော့စာရေးလာပါတယ်ဒီသောရှင်ကမင်္ဂလာပါ
VOA ကျွန်တော်ရေးပို့လိုက်တဲ့စာလေးလေးလိုင်းပေါ်ကဖတ်ကြားပေးလို့အထူးကျေးဇူးတင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကရှစ်လေးလုံးအရေးအခင်မတိုင်ရင်ကလေးက VOA ကိုအမြဲအားပေးနေသူပါနောက်ပြီးတနင်္ဂနွေညတိုင်းဦးစီသူအောင်မြင့်မအင်ဂျင်နိုင်တို့
မြမပြီအတွက်သုံးသက်ချက်ဆောင်းပါးကိုအမြဲနားထောင်နေသူပါအခုတော့စိတ်မကောင်းပါဘူးဦးစီသူအောင်မြင့်အမြန်ဆုံးပြန်လဲလွတ်မြောက်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗီအိုအေအဖွဲ့သူအဖွဲ့သားအားလုံးကတ်သုံးပါးဘေးကလွတ်ကင်းကြပါစေဟုတ်ကဲ့ပါဒီသောရှင်ကတော့ကျွန်တော်တို့ဗီအိုအေကပေးနိုင်ဆောင်းပါးရှင်ဟိုတလောလုံးကပဲဖမ်းဆီးခံရတဲ့ဦးစီသူအောင်မြင့်အမြန်ဆုံးပြန်လဲလွတ်မြောက်ပါစေလို့
ကတော့မဲရတနာကျော်ရီတဲ့ကျွန်တော်က CDM ဝန်ထမ်းတယောက်မလို့နာမည်ကတော့လှုပ်ဝက်ပေးဖို့ထပ်ဆင့်တောင်းဆိုချင်ပါတယ်လို့ဆိုလာပါတယ်။သူက VOE ကကျွန်တော်ရဲ့တငယ်ချင်းမှဆိုပြီးတော့ Messenger ကစာကိုအခုလိုအစားချီလာပါတယ်
။မင်္ဂလာပါ VOE ရေ။ဖီဖီကညစဉ်ညအတိုင်း VOE ကိုနားထောင်နေသူတယောက်ဖြစ်တော့နေစဉ်တောင်ကြီးကလေးဘဝကလေးကကျွန်တော်ဟာ VOE အစီအစဉ်တွေနဲ့ရင်းနှီးသီးတာပါ။ငငယ်လေးကလေးကအဖေရေဒီယိုကနေနားထောင်ကြတာ။အခုဆိုအိမ်နောင်နောင်ကြနေပါပြီ။အခုဆိုရင်အင်တာနက်လိုင်းတွေရသည်ဖြစ်စီမရသည်ဖြစ်စီတယ်လီဖုန်းကိုဘေးချပြီးည9နာရီထိုးတာနဲ့ VOA စီစဉ်တွေကိုနားထောင်တော့တာပါပဲတနင်္ဂနွေနေ့တိုင်းတင်ဆက်နေကြဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရန်သဘောကျမိပါတယ်တချို့သောတနင်္ဂနွေညအစီအစဉ်တွေဆိုရင်အင်တာနက်ဆာမျက်နှာကနေဒေါင်းလုဒ်ဆွဲထားပါသေးတယ်ခင်ဗျာအခုတော့ဦးစီသူအောင်မြင့်တယောက်အကြမ်းဖက်စစ်တပ်ကဖမ်းဆီးခံလိုက်ရတော့အစနေ့နေ့ညအစီအစဉ်ကစပြီးပြည်ရင်းသုံးသက်ချက်အစီအစဉ်ကပါမလာတော့ပါဘူးမပါနိုင်မန်းအစကတည်းကတည်ခဲ့ပြီးသားပါဗျာဦးစီသူအောင်မြင့်တယောက်အချုပ်ထောင်ထဲမှာအစင်မှပြေပါလီစဗျာသူတရင်ကြားပြီးကတည်းကစိတ်မကောင်းဖြစ်မိတာအမှန်ပါဗျာဦးစီသူအောင်မြင့်အတွက်ဖျားမှဆူတောင်းပြနေပါမယ် VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးဘေးပြာဝေးကွာ၍စမ်းမှချမ်းသာကြပါစေလို့လည်းဆူတောင်းပေးနေပါမယ်ခင်ဗျာ
ဟုတ်ကဲ့ပါဒီတော့ရရှင်နေဗီဒီယိုကပင်နိုင်ဆောင်းပါရှင်ဟိုတယ်လုံးကဖန်ဆီးခံရတဲ့ဥစီသူအောင်မြင်တွေအစားအစာအရာရာဆူတောင်းပေးပါတယ်ဆိုပြီးရေးလာကြတာဖြစ်ပါတယ်အခုဆက်ပြီးတော့တော့ရရှင်နေရဲ့ရင်းဖွင့်စာတွေကိုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ထိုင်းနိုင်ငံကတော့ရရှင်ဖိုးချန်ရေးလာတဲ့ရင်းဖွင့်စာမှာတော့ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့သူပါကျွန်တော်နေတာကတော့ထိုင်းနိုင်ငံမဟာချိုင်းကော့စမိုမှာနေပါရဲ့တဲ့သူကထိုင်းနိုင်ငံရောက်နေတာမလို့ပါစပို့ကို3လတစ်ချိန်တုံးထူရတဲ့ကိစ္စမြန်မာတန်ရုံကိုမေးချင်ပါတယ်ဆိုပြီးတော့အခုလိုမျိုး view ရတစ်ဆင့်မေးလာပါတယ
်ကျွန်တော်တို့3လတစ်ချိန်တုံးထူရပါတယ်တခါထူဘတ်80ပေးရပါတယ်ကျွန်တော်ပြောချင်တာကကိုဗစ်ကျူးဝင်နေရတဲ့အခါပါစပို့တုံးထူလို့မရပါဘူးကျွန်တော်တို့ရှေ့ရက်လောက်ကြော်သွားပါတယ်တင်းငင်းတွေပါပါတယ်အဲ့ဒါစာအုပ်တို့ကိုဘန်းငွေ300ယူပြီးဒဏ်ရိုက်တဲ့ပြောပါတယ် Cenoru alat kalle naya passport dan le kanya bare. Jemalumiu jen dilo melutin bahu kamya. Passport tungtu beraga jemalumiu bahu kamya. Passport yang lepun tapi jemalumiu resika pasian dilo miu unida. Jematan yonga ya sijiri dilo miu lo kanya lasura. Tenang ayam jemalu temamya alam kuza cenor mejinaba. Jesus biubi cenor aku pola desarego view ma lujime miya tuisi baga. Tenang si jematan yonga lujime miya go tesis mebi.
ท่านนายกมาลุลุนี่อะไรเนี่ยมาช่วยพี่อังลุตมามีอะไรกูจะเอาเจ้าที่สิจิมาเลยครับเนี่ยโอเคว่าท่านนายกมาเนี่ยมาเรื่องกูจะพูดเรื่องแต่งยงนี่เนี่ยตัวช่วยพี่อังลุตาเรื่องจงนี่อะไรดูข่าวเรื่องกูซานาหน้าเลยสิจิมาเลยสิบเอ็ดที่ตัวเราเสียงพูดเช่นสายยี่เปล่าท่านนายกเนี่ยมาแต่งยงกูเปล่าล่ะครับสิมาเลย Mana yang mah COVID tadi yang lainnya, COVID khusus muri, jangan pula, kucing suruh nak mama COVID cipta, dengan kuasa itu apa cipta? Nampak, February la, longgar kena laga sahaja, mana yang mah si anak timu cipta? Dah jam lo, COVID jangan percaya le, lo dia kule sebelum mah pun naik, melepas naik, longgar ni melepas naik mana, lo tarik le, terus mian lo percaya apa? No, jika sana pada pula, view go jumpa la, terus sendiri awak sahaja, popja biji mari, sampai ni tangmai, kalau muka terus sendiri mah dia apa cipta?
นิ่งกล่าวว่าเช่นยิมารู้ฉันมีตังไม่กล่าวมีว่าโอเคดอลล่ายังค่อยมาลุลุบาร์เลยยิมารู้ยังมาลุตมาชักเสียจอชีบาร์เลยลุตมาเลี้ยเสียจอลากูกงมีเพก้าอินกามิชิโลลุพยอดามาฮับูน่าแม่ชูบิโดคอบยอบาร์เลยยิมารู้เพก้าเปล่าน่าแม่มาเลยแต่ล่าละนั่นล่าละตรงล่าละน่าแม่ลากูติดติดจับยอบิโปยังค่อยมันจะมีอุตมิโกมีเบเม่มาตีบุลุบไปยอบาร์เลย เราจะตัวละเลี้ยงบงตบงลาไม่เป็นไหมมาตีบุเวตันขันยี่มาเลยยี่มารู้ว่าลูกมาเนี่ยส่งตั้งนิดจ่อนั่นเนี่ยลูกแต่เชี่ยตัวเลยวะยี่มารู้ลูกมาพัฒนามาชิคเฮบุบ่าวอะคุจารอกกงนิเพก้าล่าสามาเป็นนายลูกนาราโกกงนิรุยเอ๋ไล่นายแม่สิกาอันตรายลูกน้าพ่อตัวตลาดจุดเด่นตีเป็นโนดิสกัชเชนพิอเชมิชิบ่าวกงนิเพก้าพิอดามาเฮบุพิอเป็นไหมยี่มารู้เพม่ามีตาจูสาวนี่มีอาสาชิบาร์เลย แต่เมื่อกลุ่มนี้เพิ่งก้าวหน้าเราคนยิ่งมารู้แต่นี่จะบิดาลูกตมารีก็นั่นน่ะเจมไม่เป็นไงมาพิอบุสอยู่มีเนี่ยช่วยตัดบิดาลูกเพิ่งเชื่อมีพิบาร์เลยตัวเขาทาร์เรวันนั้นว่าพิอบขยันเลยวันนั้นเนี่ยลูกตัวเอจงยามีดูกว่าชาติเลยมีเรื่องขามาเลยมาตีบุลูกไปพิอบาร์เลยยงโชก้าส่งเพื่อเช็ดแต่ยิ่งมารู้ก็พิมพ์ชีเบน่าเชื่อดูล่าสามาเป็นไงน่าขยันลูกยาล่าเช่น
ตัวเราเนี่ยแม่เนี่ยที่จะยืนรับใช้เป็นเมล็ดมาเนี่ยแม่กูเรามาพบเจอไปแล้วเนาะที่ตัวเราสิงห์ตัวเองลงเงินจี้อะไรกาแฟมิกซ์ที่อาสานับเพื่อเสียยังสายเลยนับเพื่อเชนจีกุยที่ลุ่มอยู่ลงเงินมิวส์งูลูกไก่เนี่ยลงเงินจี้เช่นไปเลยสุดสุดบางลงเงินมิวส์บางเท่าเนี่ยจะกูลูกไก่เนี่ยจะที่ไปนับเช่นไปจะมารู้ขยันเลยลูกตมาอันยาจูกะลากาสายพิจารณาเลย ถ้าจำรู้จะมารู้ยังที่ตัวจงเนี่ยเอชเนโกวิวิกาเดซินทุกพอลายาลาวาสุดว่าสายลาลาพิเศษไปเลยเช่นตอนนี้ฉันยังเป็นอะไรก็รอที่จะไปที่มาเนี่ยเช่นไหมที่ต้องลาเนี่ยตอนนี้ฉันก็น่าไปมาเล็บพิจมาเลยเช่นตอนนี้วิวิกาเนี่ยยุ่งยันแต่จะเนี่ยวิวิโอซีเซนต์เซมูรีเนี่ยเปิดตัวอาจารย์เป็นวิเวนจีเนี่ยวิวิกาเนี่ยวิวิโอเนี่ยต่างอาทิตย์ละสองครั้งมาที่จะเชื่อเรื่องละสองปีจีเนี่ย แล้วเพื่อกดด้วยตรงนี้อะไรเสียดีด้วยนั่นเองที่หนึ่งในประเด็นลูกก็ว่าที่นี่ยูซ่าจะดีกว่ายิ่งพูดยาเยี่ยงใจส่วนน้องจะมารู้วิวิโก้สายตาบุเพิกเข้าไว้เนาะสายการในซาปูเมสุยวิวิเอเมริกันแต่ยามาวันสิ้นสุดลงเลยมือพี่อ๋อสายจะตามแม่เสียงอาจจะง่ายงงสายจีสุดสายตาไหนจะไว้อีเมลพี่บุเมสุยเพิ่มมีเสียงวิวิเอนิวส์ตอกมือยามาพี่มาเป็นสามยาสิ้นสุดพี่อ๋อยินหายไหม เฟซบุ๊กต้องพิจารณาด้วยนี่เนี่ยเลยมารู้ที่ยามาพิการเป็นสามยาสิ้นสุดสายเด็กเข้ามาเลยเฟซบุ๊กสามยานามาลาบิโอยี่ตาไหนมาเนาะเฟซบุ๊กมาพิจารณาว่าสามยานาพิเศษพิจารณาเป็นมิสนิวส์เรื่องสามยานาโกตัวบิโอจะมารู้สิ่งของเมสเซจโฟนนั่นเดิมอยู่แม้จะดูเลยลาบิโอยี่ไหนมาเองตอนนี้สิ่งที่ก็ต้องเปลี่ยนจะพิจารณาจะมารู้ว่าสามยานจะส่งนี่มาเอง ผู้ต้องหาเช่นนี้ก็มีการเล่าสั่งแต่เช่นเรื่องนี้พิจารณาไปจะมาเลยข้ออ้างเช่นมีเงินสุดแต่เช่นพิจารณาไปที่คนในเว็บมุ่ยเงินที่สุดเข้ามาดูพิจารณาไปเข้ามาดูที่สุดแต่เช่นว่า alam ni tepio, piyete abimu nyaji yataraba. Tinero jmanga di the chinligo, nudmi isuro tonyao, subang di su tarago, tolin pejimari. Kena di dima, nudmi ye, usa uyepu, bawimu di the chinline gombuzino pipareno, mikla, kimyamone, shiro di su tari, ko apsi minis read the chinligo, alam ni tai kanzana jamazi. ခင်ဗျားမနက်ရှိရသည့်စုထားတဲ့ခွန်အားဖြင့်မြင့်ရသည့်ပြည်သူများစင်ကြရပါဘာ။ဒီမနက်ငယ်နဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရဲ့မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရင်းပြင်ဖွင့်စာရင်းနဲ့ဒေသချင်းတောင်းဝါရီကိုတနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ခြင်းဖြစ်ပြီးနေပါတယ်။ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင်ပြည်ရဲ့မြန်မာဝ VOA Internet Seminar ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါလိမ့်ရှင်။ Tomorrow ရဲ့ Internet Seminar လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဒီမှာအေးကနာကြပါ VOA ကိုလည်းစာရေးကြရအောင်နော်။တော်ရရှင်တွေအားလုံးရှင်းလင်းဆက်နေကြပါစေရှင်။
ရောင်ရည်တာတဲ့မြင့်တကူရမယ်ကျောင်းကြီးကြီးနဲ့ကျောင်းသားချမချိန်မအောင်ရင်ဆုံးရောက်မယ်မဟုတ်လားမယ်တနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်မှာပေးစာများခဏခုနာဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့မန်ညွညွလွင်ရဲ့သတင်းတွေကတူတာအစီအစဉ်ကိုအလှည့်ပေးကြပါရစေ
ကမ္ဘာပေါ်မှာရွှေဟာနိုင်ငံတစ်ခုရဲ့အဓိကကျတဲ့နေရာမှာရှိနေတာပါ။နိုင်ငံတစ်ခုရဲ့စီးပွားရေးတည်ငြိမ်မြင့်မားမှုနဲ့ချမ်းသာကြွယ်ဝမှုကိုလည်းအဲ့ဒီနိုင်ငံရဲ့ရွှေပိုင်ဆိုင်မှုပေါ်မှာလည်းတိုင်တာကြပါတယ်။နိုင်ငံတစ်ခုနိုင်ငံရေးစီးပွားရေးမတည်ငြိမ်ဖြစ်လာခဲ့ရင်လည်းရွှေကိုဝယ်ယူစုဆောင်တတ်ကြတာပါ။မြန်မာတွေရဲ့ဒလီကလည်းမရှိဝမ်းစာရှိတစားဆိုပြီးရွှေကိုဝယ်ယူတတ်ကြပါတယ်။ ဒီလိုတမိုးရှိတဲ့ရွှေအတွက်ကမ္ဘာပေါ်ကရွှေတူးခေါ်ထုတ်လုပ်မှုတွေကိုလေ့လာတဲ့အခါအများဆုံးရွှေတူးခေါ်တဲ့နိုင်ငံတွေဟာတနည်းနဲ့တနည်းထုတ်လုပ်မှုအနေအများအပြောင်းလဲရှိတတ်ပေမဲ့အခုနှစ်ပိုင်းတွင်အတွင်းကမ္ဘာမှာရွှေထုတ်လုပ်မှုအများဆုံးနိုင်ငံကတရုတ်နိုင်ငံမှာရွှေမိုင်းတွင်တစ်ခုကိုတနည်းအထက်ထွက်နိုင်တဲ့ရှင်ချင်းဒေသအပါအဝင်တရုတ်နိုင်ငံအနှံ့မှာရှိတဲ့ရွှ
ဥရောပတခွန်းမှာအသုံးပြုတဲ့ရွှေအများစုဟာရုရှားကထုတ်လုပ်တာဖြစ်ပါတယ်။အော်စတြေးလျနိုင်ငံကတော့ရွှေထုတ်လုပ်မှုတတိယအများဆုံးဖြစ်ပြီးတစ်နှစ်ကိုမက်ထရစ်တန်ချိန်328တန်ကျော်ထုတ်လုပ်တာပါ။အော်စတြေးလျနိုင်ငံအနောက်ဖက်ပိုင်းမှာရွှေမိုင်းတွင်းတွေကိုအများဆုံးတွေ့ရတတ်ပါတယ်။အမေရိကန်တရားစုကတော့တစ်နှစ်ကိုမက်ထရစ်တန်ချိန်190ကျော်ထုတ်လုပ်ပြီးသဒုထအများဆုံးထုတ်လုပ်တာပါ။ကနေဒါနိုင်ငံကတော့တစ်နှစ်မက်ထရစ်တန်ချိန်190ကျော်ထုတ်လုပ်ပြီးလက်ရှိကမ္ဘာရွှေထုတ်လုပ်မှုအများဆုံးထိပ်တန်း၅နိုင်ငံစီးရင်ထဲမှာပါဝင်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့ရွှေထုတ်လုပ်မှုအများဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။တစ်နှစ်ကိုမက်ထရစ်တန်ချိန်100ဝန်းကျင်ထုတ်လုပ်ပါတယ်။ရွှေမိုင်းတွင်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိတယ်ဆိုပြီးတချို့နိုင်ငံတွေကတော့မိုင်းတွင်းတွေကိုပိတ်ပစ်လိုက်တာထုတ်လုပ်မှုတွေလျှော့ချလိုက်တာတွေလည်းရှိပါတယ်။ထိုင်းနိုင်ငံမှာဒီလိုတဘာဝပတ်ဝန်းကျင်ထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်ပူပန်မှုနဲ့ရွှေမိုင်းတွင်းတွေအလုံးကိုပိတ်ပစ်ခဲ့ပါတယ်။ရွှေကိုကမ္ဘာနိုင်ငံတိုင်းမှာနိုင်ငံရဲ့စီးပွားရေးထိန်းသိမ်းနိုင်မှုအတွက်ဘဏ်တွေမှာအရန်တူလောင်ထားတာတွေလည်းရှိပါတယ်။စက်မှုကုန်ပစ္စည်းထုတ်လုပ်တဲ့နေရာတွေမှာလည်းရွှေကိုအသုံးပြုကြပါတယ်။ဒါအပြင်အားလုံးသိတဲ့အတိုင်းလက်ဝတ်ယန္တနာအဖြစ်လဲပြုလုပ်သုံးဆွဲကြတာပါရွှေကိုလက်ဝတ်ယန္တနာအဖြစ်သုံးဆွဲခြင်းလို့ဒါမှမဟုတ်စုဆောင်းသိမ်းဆဲခြင်းလို့ဒါမှမဟုတ်ရင်းနှီးမြှုပ်နှံမှုလုပ်ဖို့ရွှေအများဆုံးဝယ်တတ်တဲ့နိုင်ငံတွေကိုကြည့်မယ်ဆိုရင်လေကမ္ဘာပေါ်ကလူဦးရေအများဆုံးတရုတ်နိုင်ငံကရွှေဝယ်ယူမှုအများဆုံးနိုင်ငံဖြစ်ပါတယ်တရုတ်နိုင်ငံမှာတစ်နှစ်ကိုရွှေမက်ထရစ်တန်ချိန်980ကျော်ဝယ်လို့အားရှိနေရပါတရုတ်နိုင်ငံကတချို့ဘဏ်တွေမှာဆိုရင်ရွှေတုံးရွှေပြားတွေကိုတောင်းရောင်းချတာရှိပါတယ်။ရွှေဝယ်ယူမှုဒုတိယအများဆုံးနိုင်ငံကတော့အိန္ဒိယနိုင်ငံမှာတစ်နှစ်ကိုမက်ထရစ်တန်ချိန်850နီးပါးဝယ်လိုအားရှိပြီးအများစုကလက်ဝတ်ယန္တနာတွေပြုလုပ်တဲ့နေရာမှာအသုံးပြုတာဖြစ်ပါတယ်။စက်မှုလုပ်ငန်းတွေမှာအသုံးပြုဖို့ရင်းနှီးမြှုပ်နှံတဲ့နေရာတွေမှာသုံးဖို့နဲ့လက်ဝတ်ယန္တနာလုပ်ဖို့အတွက်ရွှေဝယ်ယူမှုတတိယအများဆုံးနိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။တစ်နှစ်ရွှေဝယ်လိုအားမက်ထရစ်တန်190ဝန်းကျင်ရှိပါတယ်။ဂျာမနီနိုင်ငံကတော့တစ်နှစ်ကိုမက်ထရစ်တန်ချိန်120ကျော်ဝယ်ယူပြီးစက်မှုလုပ်ငန်းတွေမှာအများဆုံးသုံးတာဖြစ်ပါတယ်။အာဆီယံနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံကလည်းရွှေဝယ်ယူမှုအများဆုံးနိုင်ငံတွေထဲမှာပါပြီးတော့တစ်နှစ်ကိုမက်ထရစ်တန်ချိန်90လောက်ဝယ်ပါတယ်။အများစုကလက်ဝတ်ယန္တနာလုပ်ငန်းတွေအတွက်အသုံးပြုတာပါ။ကမ္ဘာနိုင်ငံတွေအားလုံးထဲမှာအရန်ရွှေတုံလောင်ထားမှုအများဆုံးနိုင်ငံကတော့အမေရိကန်ပြည်အောင်စုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့ဗဟိုဘဏ်မှာရွှေတန်ချိန်8133တန်ကျော်ရှိတာဖြစ်ပါတယ်ရှင်
။တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတွေအပြီးအခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြပြပေးပါရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုပြုလုပ်လို့ရှိတဲ့မြို့နယ်တချို့မှာစက်တင်ဘာ5ရက်ဒီကနေ့မှလည်းအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပြုလုပ်ခဲ့ကြပြီးပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပောက်ကွဲမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒီကနေ့မန္တလေးမြို့မှာတန်ခါတမကဆရာတော်တွေဦးဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရှိုးဘုံမြို့မှာလည်းဆရာနာရှင်စန့်ကျင်ရေးဆရာနာရှင်ပြုတ်ကြရေးနဲ့တမကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းဒီကနေ့မနေ့လမ်းမတွေပေါ်ထွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ။လူသားချင်းစာနာမှုအကူအညီတွေစက်တင်ဘာလတည်းထောက်ပံ့ပေးနိုင်ဖို့အတွက်အဖွဲ့အားလုံး၄လအပြည့်ရက်စဲကြဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အရဝမ်ယူဆော့ဖ်ကတွေ့ဆုံမေးမြန်းမှာတစ်ခုမှတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဆင်းနေကအွန်လိုင်းကတင်ပြလုပ်တဲ့ကျိုတိုသတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒီမိုကရေစီအရေးဆန္ဒပြပွဲတွေကိုတင်ပြယူခဲ့တဲ့မြန်မာတပ်ပုံတင်တောက်တူပြင်သစ်နိုင်ငံအနောက်တောင်ပိုင်းပပိကနာမှာကျင်းပတဲ့တပ်ပုံဆိုင်ရာအကြီးဆုံးပွဲတော်တစ်ခုမှာထိတ်တန့်စုကိုရရှိသွားပါတယ်။လူကြုံရေးရအမည်ဖော်မထားတဲ့အဲ့ဒီမြန်မာတင်တောက်ဟာအဓိကတပ်ပုံစုကိုရရှိသွားကြတာဖြစ်ပါတယ်ခင
်ဗျ။တင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ El Santos တို့ဖြစ်ပါတယ်။ ဒီကနေ့ကတော့တော်တာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာရှင်လန်းချမ်းနေကြပါစေရှင်ကျမများသိအောင်ပါရှင်
This program has come.